ကာဇာကဏ္ဍဒေသကိုရိတ်ခါအကူအညီတည်တွေ့ပေးဖို့မယ်လို့ဗြိတိန်ကဒီကနေ့ပဲကြေညာလိုက်ပါတယ်။ကာဇာမှာလူသားချင်းစာနာမှုအကူအညီနဲ့အပြစ်ခတ်ရစဲအစ်တကိုတိုးမြှင့်ဖို့အတွက်အမေရိကန်ကတာဝန်ရှိသူတွေနဲ့အစ္စရေးဘက်ကအရာရှိတွေဟာရှေ့လာမဲ့သတင်းပတ်ထဲမှာဆွေးနွေးမှုမတိုင်ခင်မှာပဲဗြိတိန်ကအခုလိုကြေညာလိုက်တာပါ။ကမ္ဘာစာနယ်ရေးခါအစီအစဉ်အဖြစ်ဂျော်ဒန်နိုင်ငံ ဒီဒေးဗစ်ကင်မရွန်ကလည်းဂါဇာမှာဖြစ်နေတဲ့ဆင်းရဲဒုက္ခတွေအဆုံးသတ်ဖို့အတွက်ဆိုရင်ဂါဇာကမ်းမြောင်ကိုရွေးရှားနေတဲ့အကူအညီတွေစီးဆင်းတာကိုဆက်လက်ထိန်းသိမ်းထားဖို့နဲ့ ပြောထားပါတယ်အစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နတန်ယာဟူကတော့အစ္စရေးအနေနဲ့ရာဖာဒေသမှာရှိတဲ့စစ်သွေးကြွတွေရဲ့တက်စခန်းတွေကိုအပိသက်ရှင်းလင်းတာကလွဲလို့တခြားနည်းလမ်းမရှိဘူးလို့ပြောပါတယ်ဂါဇာမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်အခုဆိုရင်ပါလက်စတိုင်း၃၂၀၀နီးပါးသေဆုံးခဲ့ရပြီးတော့အဲ့ဒီထဲမှာ၃၂၀၀ကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ဂါဇာကျမ်းမာရေးအရာရ